တောင်နှင်းမြောက်ကိုရီးယားနိုင်ငံကခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုတွေဒီကနေ့စတင်မှာဖြစ်ပါတယ်စက်တင်ဘာ18ကနေ20ရက်နေ့ထိ2ရက်ကြာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယန်းမှာကျင်းပမှာဖြစ်ပါတယ် VOA သတင်းတော့ Steve Miller ရဲ့ထိပ်သီးဆွေးနွေးပွဲအကျိုးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးကုကြောင်လွင်ကပြောပြမှာပ
ါမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တတိယအကြိမ်တွေ့ဆုံမှုတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့အတူပျုံယန်းမြို့တော်ကိုလိုက်ပါသွားကြမဲ့သူတွေက200လောက်ရှိပါတယ်။အဲ့ဒီထဲမှာတောင်ကိုရီးယားနိုင်ငံရဲ့အကြီးအမားဆုံးစီးပွားရေးကုမ္ပဏီတွေကခေါင်းဆောင်တချို့လည်းပါဝင်ပါတယ်။တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့အခုတစ်ခေါက်ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার နဲ့ပြတင်းရေးကိစ္စတွေမကပဲကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ဖို့လည်းပါဝင်မှာဖြစ်ပါတယ်။အခုခီးစဉ်မှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတိုးတက်ကောင်းမွန်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကြားကနေဘလို့ဆောင်ရွက်ပေးနိုင်မလဲဆိုတာကိုလည်းမြင်ကြမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုထိပ်သီးဆွေးနွေးပွဲမှာအခြေခံအဖြစ်အာရုံစိုက်တဲ့ကိစ္စကတော့နျူကလ িয়ার လက်နက်ဖျက်သိမ်းရေးပါပဲလို့နိုင်ငံရေးသူတွေတူဖြစ်တဲ့ချွန်ဆောင်ဟွန်းကဆိုပါတယ
် which is whether Kim Jong Un himself is really willing to give up
နျူကလ িয়ার လက်နက်တွေကိုလုံးဝဆွန့်လွတ်ဖို့ Kim Jong Un ကိုယ်တိုင်ကတကယ်လိုလိုလားလားရှိရလားနျူကလ িয়ার လက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူစာချုပ်အတိုင်းလိုက်နာမလားဆိုတာကိုအာရုံစိုက်တဲ့ပါတယ်
တောင်ကိုရီးယားဆိုရရှိတွေပြောတာကတော့သမ္မတမွန်အနေနဲ့အဓိကအယုံစိုက်ထားတာကကိုရီးယားနိုင်ငံဆက်ဆံမှုတိုးတက်ဖွံ့ဖြိုးရေးပဲဖြစ်ပြီးတော့လွန်ခဲ့တဲ့ဧပြီလ29ရက်နေ့ပထမဆုံးကြိမ်တွေ့ဆုံခဲ့ကြတဲ့တော့ကသဘောတူထားခဲ့ကြတဲ့ဖမ်မွန်ဂျွန်ကြေညာချက်ထဲမှာပါဝင်တဲ့ကိစ္စတွေကိုခေါင်းဆောင်တို့ကအကောင့်ထဲဆက်ပြီးတော့ဖော်ကြမှာကိုလည်းမျှော်လင့်နေကြပါတယ်။ဗာဂျီးနီးယားပြည်နယ် Troy Tech တို့ကနျူကလ িয়ার လက်နက်ကင်းစင်ရေးတွေကိုလေ့လာနေတဲ့ Daniel Pinkston ကတော့ကိုရီးယားကျွန်းဆွယ်အရေးတွေမကပဲအမေရိကန်နဲ့အာရှဒေသတွင်းကိစ္စတွေအပါအဝင်မျှော်လင့်စရာတွေတော်တော်များများရှိတယ်လို့ဆိုပါတယ
် confidence building measures on the security side
လူငယ်တွေနဲ့ဆိုင်တဲ့ဘက်ကဆိုလို့ရှိရင်ယုံကြည်မှုတည်ဆောက်တာတွေဘယ်လောက်လုပ်နိုင်မလဲဆိုတဲ့ကိစ္စအထူးသဖြင့်နျူကလ িয়ার ဒေသမှာလက်နက်လျှော့ချရေးကိစ္စဘယ်လောက်လုပ်လာနိုင်မလဲခိုင်မာတဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာမလားလှုပ်ဆောင်နိုင်မလားဆိုတာတွေကိုလူတွေကစောင့်ကြည့်နေကြတာလို့ Daniel Pinkston ပြောသွားခဲ့တာပါမြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဆွလွတ်ရေးအစီအစဉ်ကိုမလုံမချင်းကုလသမဂ္ဂရဲ့အရေးယူတန်ခတ်တာတွေကိုဆက်ပြီးတော့လှုပ်ထားဖို့အမေရိကန်ပြည်ထောင်စုကခိုင်မာဆက်ပြီးတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ကသတင်းတော်တွေကိုတောက်ကြနေတုန်းကပဲပြောထားပါတယ
် We believe they are central to President Trump's efforts to convince Chairman Kim
ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার လက်နက်အဆုံးသတ်ဖျက်သိမ်းရေးတွေကိုအပြည့်အဝလှုပ်ဆောင်ဖို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုဖြောင်းဖြားနားချရေးသမ္မတ Trump ရဲ့အားထုတ်မှုတွေပေါ်မှာမန်နိုင်ပြုလှုပ်ဆောင်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နျူကလ িয়ার လက်နက်ဖျက်သိမ်းရေးဟာဖြစ်အောင်လုပ်ဖို့လိုအပ်နေတဲ့ကိစ္စဖြစ်ပြီးဒါကိုကမ္ဘာကစောင့်ကြည့်နေတာပါမစ္စတာခင်မြုံဦးအနေနဲ့ဒီကိစ္စကိုအသေးအချာနားလည်သဘောပေါက်ပြီးမြောက်ကိုရီးယားပြည်သူတွေရဲ့ပိုမိုကောင်းမွန်တဲ့အနာဂတ်အတွက်သူဘယ်လိုလှုပ်ဆောင်ပေးမလဲဆိုတာကိုလည်းအားလုံးကကြည့်နေကြပါတယ
်လောလောဆယ်တော့မြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယန်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရှေ့ပြေးအဖွဲ့အနေနဲ့ရရှိ100လောက်ရောက်နေပါပြီအဲ့ဒီထဲမှာသတင်းသမားတွေလည်းပါပါတယ်ဒီကနေ့တောင်ကိုရီးယားကနေပြီးတော့ထွက်ခွာမဲ့အထဲမှာတော့သမ္မတမွန်နဲ့အတူအစိုးရအရာရှိ50ကျော်နိုင်ငံရေးသမားတွေစီးပွားရေးခေါင်းဆောင်တွေနဲ့တခြားကိုယ်စားလှယ်တွေပါဝင်ကြပါလိမ့်မယ်။ဒီကနေ့အင်္ဂါနေ့ကိုရီးယားစံတော်ချိန်မနေ့10နာရီလောက်မှာပျုံယန်းမြို့လေးစိတ်ကိုသူတို့ရောက်လာကြမှာပါ။ခေါင်းဆောင်နှစ်ဦးရဲ့ပူးရွေးသတင်းစာရှင်းလင်းပွဲကိုဗုဒ္ဓဖူးနေ့ကြရင်ကျင်းပဖို့လဲစီစဉ်ထားပါတယ်။